ဂျပန် Kirin Company နဲ့ဖက်ဆက်လုပ်ကိုင်နေတဲ့မြန်မာစီးပွားရေးဥပဒေ Limited Company ကိုစီးရင်စစ်နိုင်ရေးအတွက်နာမည်ကြီး Deloitte Company ကို၅ရက်အသုံးပြုသွားမယ်လို့ဂျပန်အဖျော်ယမကကုမ္ပဏီ Kirin Holdings ကတောက်ကြနေကပြောပါရယ်မြန်မာစီးပွားရေးဥပဒေကလူ့ခွင့်ရေးချုပ်ပေါင်းမှုတွေရှိတဲ့မြန်မာစစ်တပ်ကိုငွေကြေးလွှဲပြောင်းပေးရနေတဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်စစ်ဆေးနိုင်ရေးအတွက် Kirin Company ကအခုလိုလှုပ်ဆောင်တာဖြစ်တယ်လို့ Asia Nikkei သတင်းကပြောပါရယ်ကုလသမဂ္ဂ Challenge Shaphoe Commission ကလည်းဥပဒေကုမ္ပဏီကိုတပ်မတော်ရဲ့အစီအမြင်ကောင်းဆောင်တွေပိုင်ဆိုင်ပြီးကုမ္ပဏီပေါ်သူတို့ရဲ့ဩဇာလွှမ်းမိုးမှုရှိတယ်လို့2019ခုနှစ်တုန်းအစီရင်ခံစာမှာဖော်ပြထားပါတယ်ဂျပန်ကထိပ်တန်းဘီယာကုမ္ပဏီဖြစ်တဲ့ Kirin ကမြန်မာ Brewery နဲ့ Manly Brewery တို့နဲ့အတူဖက်ဆက်လုပ်ငန်းတစ်ခုလုံးရဲ့ Share 51%ကိုပိုင်ဆိုင်ထားတာပါ။အဲဒီကုမ္ပဏီတစ်ခုရဲ့ Share တွေကို American Dollar 564သန်းနဲ့2015နဲ့2019ခုနှစ်တို့မှာတည်တည်ဝယ်ယူခဲ့တာဖြစ်ပါတယ်။မြန်မာ Brewery ကိုမြန်မာစီးပွားရေးဥပဒေက1995ခုနှစ်ကတည်ထောင်ခဲ့တာပါ။တကယ်လို့ Audit လုပ်ပြီးစုံစမ်းစစ်ဆေးချက်တွေအရဆွဆွဲချက်တွေကိုမဖြေရှင်းနိုင်ဘူးဆိုရင်တော့ဂျပန် Kirin Company နေနဲ့မြန်မာနိုင်ငံတွင်းကသူ့ရဲ့စီးပွားရေးဗျူဟာကိုပြန်လည်သုံးသပ်ရမှာဖြစ်တယ်လို့လည်း Asia Nikkei သတင်းကပြောပါတယ်။ Kirin Company နေနဲ့ဥပိုင်နဲ့စီးပွားဆက်ဆံရေးကိုပြန်လည်သုံးသပ်မှုတစ်စိတ်တစ်ပိုင်းအဖြစ်ဖက်ဆက်လုပ်ငန်းတွေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးရွေးချယ်စရာတခြားနည်းလမ်းတွေကိုစူးစမ်းရှာဖွေနေတယ်လို့လည်းတောက်ချာလေးကထုတ်ပြန်တဲ့ကုမ္ပဏီရဲ့ကြေညာချက်မှာပါရှိပါတယ်။မြန်မာတပ်မတော်နဲ့ဆက်နွယ်တဲ့ကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်တာကြောင့် Kirin ဟာလူ့ခွင့်ရေးဖွဲ့စည်းတွေရဲ့ဖိအားပေးမှုကိုခံနေရတာပါ။